ါရှင်နှစ်သက်ကိုရှင်းမဆက်ခင်မှာနှစ်ဟောင်းကအခြေအနေတွေကိုပြန်ပြီးတော့သုံးသပ်တဲ့အနေနဲ့ဒီတစ်လလုံးပဲပြီးခဲ့တဲ့နှစ်အတွင်းမှာသောရရှင်တွေ VOE ကိုရေးလာတဲ့စာတွေကိုပြန်ပြီးတော့စုစည်းပြီးတော့ကောက်နှုတ်ဖော်ပြပေးသွားခြင်းပါတယ်VOE ကတင်ဆက်မှုတွေမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲအနောက်တိုင်းဂီတာလောကကတခြင်းတွေအကောင်းဆုံးတေးစင်းမှာပြောင်းလဲနေရယူမှုဒါရီအားလုံးကိုသောရရှင်ရဲ့စာရီနဲ့ကျမတို့ထုတ်လွှင့်ပေးခဲ့တဲ့တေးသချင်းတွေကဖော်ပြပေးနေတာပါနော်ဒီတော့ကျမဒီစာရီကိုကောက်နှုတ်ဖော်ပြတဲ့နေရာမှာအုတ်စုခွဲပြီးတော့ဖော်ပြပေးသွားပါမယ်အခုပထမအဆုံးသတင်းပတ်မှာတော့ VOE ကထုတ်လွှင့်တင်ဆက်ပေးတာတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်နှစ်လုံးရေးလာတဲ့သောရရှင်ရဲ့စာရီကိုပြောပြပေးသွားမှာပါVOA ရဲ့သတင်းတွေကိုအစင်နာတော်ရအစင်နေပါတယ်လို့ရေးလာတဲ့သောရရှင်ကတော့အရှင်ခတ်တဟာနာလို့ရေးလာတဲ့သောရရှင်ဖြစ်ပါတယ်ဒီသောရရှင်ကသတင်းဥသတင်းထုများကိုအချိန်နဲ့တပြေးညီကြားသိရလို့အရန်ကိုကျေးဇူးတင်ပါတယ်တဲ့ဝိုင်းတော်သားများစမ်းမှချမ်းသာကြပါစေမြမပြည်ကိုလည်းလာလည်နိုင်ကြပါစေလို့ဆုမွန်တောင်းထားပါတယ်ဟုတ်ကဲ့ပါဖေးတဲ့ဆုနဲ့ပြေးပါစေရှင်နောက်သောရရှင်တစ်ယောက်ကတော့မေခွန်းတို့လေးရေးလာတာပါသောရရှင်မိမိလှိုင်းမှာသူကဘာဖြစ်လို့ကျမကိုမဆက်သွယ်ရလဲမအေးသနာကြောတဲ့ကျမအမြဲတမ်း VOE ကိုနားဆင်နေပါတယ်လေလိုင်းကနေပြန်ကြားပေးပါလို့စာရေးလာပါတယ်ဟုတ်ကဲ့မမ်မီမီလိုင်းရေအခုလေလိုင်းကပြန်ကြားလိုက်ပါတယ်နော်ဒီစာကိုရချောင်းပဲပြောလို့ရပါမယ်မမ်မီမီလိုင်းကဘာအကြောင်းရောကိုမှစာထဲမှာရေးမထားလို့ကျမလည်းဒီစာကိုရတယ်လို့ပဲပြန်ကြားပေးနိုင်တာပါနော် VOE ကိုပြောစရာရှိရဲဆိုရင်အခုလိုမျိုးအီးမေးလ်ကတစ်ဆင့်စာရေးပြီးတော့ပြောနိုင်ပါတယ်လို့လည်းထပ်ပြီးတော့ပြောချင်ပါတယ်ရှင်VOE ကတင်ဆက်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်မှာဖော်ပြပေးနေတာမှာအဲ့ဒီအစီအစဉ်တွေဖော်ပြပေးထားတဲ့အစာမျက်နှာအောက်ဖက်နာမှာတော့ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားနိုင်ရဲ့အခွင့်အရေးတွေပေးထားရပါတယ်။အဲ့ဒီမှာသောရရှင်တယောက်ရေးလာတာကတော့သူက EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ပြီးရေးလာတာပါ။ယောဂနဲ့အဆိုင်နဲ့အင်္ဂလိပ်စာလုံးတွေ၊ကာယအနေနဲ့အဆိုင်နဲ့အသုံးအနှုန်းတွေကိုလည်းဖော်ပြပေးပါကျေးဇူးတင်ပါတယ်လို့ဒီသောရရှင်တောင်းဆိုလာပါတယ်။အဲ့လိုမျိုးပဲအစီအစဉ်တွေကိုနားဆင်ပြီးတော့အောက်ကမှတ်ချက်ပေးရင်အကွက်မှာရေးလာတဲ့နောက်သောရရှင်တယောက်ကတော့2012မြမစီပွားရေးခက်မှန်းကျဲဆိုပြီးတော့ကျမတို့နှစ်ကုံကလွှင့်ပေးတဲ့အထူးစီစဉ်တစ်ခုနဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူကကောင်းလိုက်တဲ့ဆောင်းပါးလေးပါလားတဲ့ကိုယ်နိုင်ငံတကယ်တိုးတက်လာမယ်ဆိုရင်တော့ကျွန်တော်တို့လိုပြည်သူတွေအတွက်ဝမ်းသာစရာပါပဲ။နေရာတိုင်းမှာအစိုးမြင်ဝါဒတွေကိုတတ်နိုင်သမျှရှော့ချသင့်ပါပြီဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာပါတယ်။နောက်သောရရှင်တယောက်ကလည်းဒီစီစဉ်နဲ့ပတ်သက်ပြီးတော့ပဲမှတ်ချက်ရေးလာတာပါသူကအေးပြကျွန်တော်တို့လိုလူငယ်တွေအတွက်တော့နောင်နာခက်ကလမ်းမယုံပဲရှိနေသေးတယ်။မရေမရာမသေးချာနေပါလားလို့တော့မဖြစ်စေချင်ဘူးဗျာတဲ့။အလုတ်ကံတွေဖန်တီးပေးပြီးတော့လစာကိုတိုးပေးကြမယ်ဆိုရင်တော့နိုင်ငံအတွင်းမှာအုံနောက်ရိုစည်းမှုဆိုတာပပျောက်သွားနိုင်ပါတယ်။ခေါင်းဆောင်ပိုင်းကအသေးသေးချာချာစက်မဲ့လှုပ်ဆောင်မှုအချိန်တန်နေပါပြီဆိုပြီးတော့သူကဒီ2012ကမ္ဘာစီးပွားရေးခန့်မှန်းချက် VOE 2 season ကိုနားဆင်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်။ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေလို့စာရေးလာတဲ့သောရရှင်ကတော့ကိုထိန်ဝင်းဖြစ်ပါတယ်။သူကတက်တက်ဆူတောင်းရောနှုတ်ခွန်းဆက်စကားတွေရောမေးရပို့ခဲ့တာမနေတော့ပါဘူးတဲ့။တစောင်းတလီမှပြန်ချတဲ့အထက်ပါတာမတွေ့ရပါဘူး။ကျွန်တော်ရဲ့မေးရမရောက်လို့လားဒါမှမဟုတ်အလှည့်ပဲမရောက်သေးတာလားတဲ့။နေ့စဉ်အင်တာနက်သုံးခန်းကလည်းမနေလာပါဘူးဗျာ။အရင်တုန်းကပြန်ချတဲ့ကြပါပေမဲ့အခုမကြရတော့စိတ်မကောင်းဖြစ်မိပါတယ်ဆိုပြီးတော့ကိုထိန်ဝင်းစာရေးလာပါတယ်။စာရေးရပါတယ်ကိုထိန်ဝင်းရေ။တခြားသောရရှင်တွေကိုလည်းအလှည့်ပေးနေလို့ပါရှင်။နားလည်မယ်လို့ထင်ပါတယ်။မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ပြန်ပြီးတော့နှုတ်ခွန်းဆက်ပေးပါရနော်။ VOE ကအပတ်စဉ်ထုတ်လွှင့်ပေးနေတဲ့ကဏ္ဍတွေကိုနားဆင်ပြီးတော့လဲသောရရှင်တွေတုံ့ပြန်စာရေးသားလာတတ်ကြတာပါ။ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေမှာဒီကျမ်းမာရေးအစီအစဉ်တစ်ခုကိုနားဆင်ပြီးတော့သောရရှင်နေတော်တော်များများတုံ့ပြန်စာရေးလာကြတာကိုလည်းတွေ့ရပါတယ်။အဲဒါကတော့နှလုံးရောဂါနဲ့ပတ်သက်ပြီးတော့ဗုဒ္ဓဟူးနေ့တနေ့မှာကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့အစီအစဉ်ဖြစ်ပါတယ်။ရုပ်တရက်နှလုံးဖောက်ပြန်မှု heart attack ဆိုတဲ့ဒီအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်တစ်ယောက်ကဒီအစီအစဉ်နဲ့ပတ်သက်ပြီးတော့တဲ့ MP3 အသံဖိုင်ကိုလိုချင်ပါတယ်တဲ့။ဒီအစီအစဉ်ကိုပြန်နားထောင်ဖို့ကျွန်တော်အတွက်အရန်ရေးကြည့်လို့ပါဆိုပြီးတော့စာရေးလာပါတယ်။နောက်မော်လမြိုင်ကသောရရှင်ဦးစိန်ဝင်ကတော့အဲ့ဒီဇန်နဝါရီလ6ရက်နေ့မှာထုတ်လွှင့်ပေးလိုက်တဲ့အစီအစဉ်ကိုနားမစင်လိုက်ရဘူးထင်ပါတယ်ရှင်။ သူကဘာရေးလာလဲဆိုရင်မြောက်ကိုရီးယားသမ္မတကင်ဂျွန်အီး heart attack ကြောင့်ဆရာဝန်ကြီးတွေဝိုင်းနေတဲ့ကြားကအသက်မကယ်နိုင်ပဲကွယ်လွန်ခဲ့ကြအောင်သတင်းမီဒီယာတွေကတဆင့်ကြားသိရလို့ဒီ heart attack နဲ့ပတ်သက်ပြီးတော့ကျန်းမာရေးကဏ္ဍကထုံးလွှင့်ပေးစီလိုပါတယ်တဲ့မော်လမြိုင်းကဦးစိန်ဝင်းမှာဦးစိန်ဝင်းအဲ့ဒီအစီအစဉ်ကိုနားမထောင်လိုက်ရအောင်ထင်ပါတယ်ပြန်ပြီးတော့အဲ့ဒီအစီအစဉ်ကိုနားဆင်ကြနေဆိုရင်တော့ကျမတို့ရဲ့ view မြန်မာပိုင်းအင်တာနက်စာမျက်နှာမှာနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက www.voanews.com/bemis ဖြစ်ပါတယ်ရှင်ကျော်သူဆိုတဲ့တော်ရရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့နှုတ်ခွန်းဆက်လာရင်းနဲ့ VOA အစီအစဉ်တွေအတွက်ကျေးဇူးတင်ကြောင်းပြောလာတာပ
ါ VOA ဝိုင်းတော်သားတွေမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေကပြောစရာမလိုတော့အောင်ကောင်းပါလေဝိုင်းတော်သူဝိုင်းတော်သားတွေရဲ့အတန်တွေကလည်းဆွတ်ဆောင်မှုရှိပါတယ်ဒီထက်ကောင်းတဲ့အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးစီခြင်းပါလေဝန်ထမ်းတွေရဲ့အတန်တွေနဲ့ထုတ်လွှင့်တဲ့အစီအစဉ်တွေကကောင်းလို့တော့ဘယ်လိုမျိုးဝေဖန်ရမှန်းတော့မသိတော့ပါဘူးဗျာဗီယိုဝန်တော်သားတွေအားလုံးအသက်ရာကျော်ရှည်ကြပါစေ
။ဗီယိုကိုထာဝရအားပေးနေမဲ့ပရိသတ်တူပါဆိုတဲ့ကိုအောင်ကျော်သူစာရေးပြီးတော့ဂျေဇုတင်ကြောင်းပြောလာတာဖြစ်ပါတယ်။ဗီယိုအစီအစဉ်တွေကိုအခုလိုမျိုးအားပေးနားဆင်တဲ့အတွက်ကြောင့်မလို့လဲကျမတို့ဘက်ကပြန်ပြီးတော့ဂျေဇုတင်ပါတယ်လို့ပြောပြရစေနော်။နောက်ထပ်သောရရှင်တူကတော့ဗီယိုကိုအမြဲချစ်နေသူလို့ပဲရေးထားတာပါ။သူကတစ်ခုလောက်တောင်းပန်ခြင်းပါတယ်တဲ့။ဗီယိုကိုနားထောင်လာတာ10နှစ်ပြည့်ပါပြီ။ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံကိုပို့ပေးပါလို့တောင်းပန်ပါတယ်ဆိုပြီးတော့ရေးလာတာပါ။ဒီသောရရှင်ကဗီယိုကိုအီးမေးလ်ကနေစာရေးလာတာမလို့ဒီသောရရှင်အီးမေးလ်ကြည့်ဖို့လွယ်ကူမယ်ထင်ပါတယ်နော်။ဟုတ်ကဲ့အင်တာနက်ဆိုင်သွားပြင်ဒါမှမဟုတ်လေကိုယ့်အိမ်မှာအင်တာနက်ရှိတယ်ဆိုရင်ကျမတို့ဗီယိုဝက်ဘ်ဆိုက်မှာကျမတို့ဗီယိုအဖွဲ့သူအဖွဲ့သားတွေရဲ့ဓာတ်ပုံကိုကြည့်လို့ရပါတယ်။တကယ်လို့အဲ့လိုမှမကြည့်ဘူးဆိုရင်လေဗီယိုကနေ့စဉ်ဒါမှမဟုတ်အပတ်စဉ်ထုတ်လွှင့်ပေးနေတဲ့ TV အစီအစဉ်တွေမှာ VOA ဝိုင်းတော်သူဝိုင်းတော်သားတော်တော်များများရဲ့ပုံတွေကိုမြင်တွေ့နိုင်ပါတယ်ရှင်။ကျမတို့ရဲ့ internet website မှာကြည့်မယ်ဆိုရင်တော့ website လိပ်စာက www.voanews.com/bemis ဖြစ်ပါတယ်ရှင်။ဒါမှမဟုတ်ရင်လည်း internet ဆိုင်ရောက်တဲ့အခါမှာ internet ပေါ်မှာကိုလိုချင်တဲ့စာမျက်နှာကိုရှာဖွေလို့ရနိုင်တဲ့ Google စာမျက်နှာကိုသွားပြီးတော့အဲ့ဒီမှာ VOA Bemis Team လို့ရိုက်ထည့်လိုက်ရင်ကျမတို့ရဲ့ဓာတ်ပုံတွေထွက်လာပါလိမ့်မယ်နော်။ဒီသောရရှင်ကိုစာရေးတာကျေးဇူးတင်ပါတယ်လို့လည်းပြောချင်ပါတယ်။ဒါနဲ့အပြင်လာ18ရက်နေ့ဒီမြန်မာနှစ်တကူနေ့မှာ VOA ကိုဓာတ်ပုံတွေပို့ပေးလာတဲ့သောရရှင်တယောက်ကိုလည်းကျေးဇူးတင်ကြောင်းပြောချင်ပါတယ်။ဒီသောရရှင်ကမန္တလေးအယ်ပိုင်းတချံမန္တကဓာတ်ပုံတွေကိုရိုက်ပြီးနှစ်တကူလက်ဆောင်ဖြစ်နေပို့ပေးလာတာဖြစ်ပါတယ်ရှင်။သူ့ရဲ့ဓာတ်ပုံတွေကထူးခြားပါတယ်လို့ဒီသောရရှင်ကအဆိုလာပါတယ
်။မန္တလေးမြို့ရဲ့အစီအကားဆုံးမန်နက်ဖြစ်တဲ့ကျုံရှိဘတ်ထိပ်26လမ်းနဲ့66လမ်းတောင်မှာနာမည်ကြီးအဆိုတော်များဖြစ်တဲ့ဟဲလီဟန်ထွန်းဖြူဖြူကျော်သိန်းခန့်စီသူအာဇာနီခင်လွေးနွယ်စန်းထွတ်ဗဟိနိနန်းတော်တင်ဆက်သူခိုင်သိန်းကြီးထွန်းအင်္ဒရာပိုအစရှိရဲ့အဆိုတော်များစွာကြက်ပြံကြစီကားနေချိန်မှာမန်တဲ့ပေါ်မှာလှမ်းမြင်လိုက်ရတဲ့မြင်ကွင်းကြောင့်ရေဆိုးမှာကြောက်လို့တိမ့်ထားတဲ့ဖုန်းကင်မရာကိုထုတ်လိုက်ပြီးကင်မရာကိုလှမ်းချိန်လိုက်နိုင်ပါတယ်ခွတောင်းအလံကင်ထားတဲ့မန္တလေးပြည်သူဦးလေးကြီးကအရန်ဆက်ပြီးအသားနာပြီးမှတက်ရတဲ့တမာပင်ထိတ်မှကြည်နူးစွာအလံဖြန့်ပြီးကင်မရာဘက်ကိုလှမ်းကြည့်လိုက်ချိန်မှာဖရိမ်၃ခုရအောင်ရိုက်နိုင်ခဲ့ပါတယ်။ဒီလိုတမာပင်ထိတ်ကခွတောင်းအလံကိုတလူလူလွင့်ထူပြီးသစ်ပင်ထိတ်ကနေပြုတ်ကျမှာကိုမကြောက်မညွန့်တက်ပြီးခွတောင်းအလံလွင့်ထူခဲ့တဲ့ဦးလေးကြီးရဲ့တတိကတော့လေးစားစရာပါ။ဒီနေ့အစီအကားဆုံးကျုံးတကြံရဲ့မြင်ကွင်းတစ်ခုအဖြစ်မှတ်တမ်းဝင်သွားခဲ့ပြီးမို့လို့VOA အပါအဝင်သတင်းဌာနတွေကိုလက်ဆောင်အဖြစ်ပေးပို့လိုက်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ဓာတ်ပုံထဲမှာအလံကင်ထားတဲ့အမျိုးသားတရားဒီသစ်ပင်ထိပ်ဖြားမှာအလံကိုဝှေ့ရမ်းနေတာကိုတွေ့ရပါတယ်အခုလိုမိမိရရရိုင်းနိုင်တာကိုလည်းအကုန်ယူချီးကျူးပါတယ်နော်ကျမတို့စီကိုလက်ဆောင်အဖြစ်နဲ့ပို့ပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်နှစ်သစ်ကူပြီးတော့တာသတင်းသုံးဖက်လောက်ရှိသွားပြီးပြီမယ်မင်္ဂလာနှစ်သစ်ပါလို့ထပ်ပြောပြရစီနော်VOA ရဲ့မြန်မာအင်တာနက်အစာမျက်နှာသစ်နဲ့ပတ်သက်ပြီးတော့အစာပိုင်းမှာတော်တော်လေးကိုအဆင်မပြေပါကြောင်းဝေဖန်တဲ့နေထွက်လာခဲ့ပေမဲ့နောက်ပိုင်းမှာတော့ဒီစာမျက်နှာသစ်ကပို့တော့အဆင်မြေကျောင်းဝင်းမှုရှိလာပြီးတော့သောရရှင်တွေလည်းပို့ပြီးတော့နှစ်ချိုက်လာတာတွေ့ရပါတယ်နော်တကုံမျိုးသစ်ကသောရရှင်ဦးလာထွန်းကဒီ website အသစ်နဲ့ပတ်သက်ပြီးတော့ကြိုးဆိုပါတယ်လို့ရေးလာတာပါ
လှတယ်တက်ရက်တယ်ရှင်းသန့်ကြည်လင်တယ်ပထမတော့စာရီကြည့်မရလို့စိတ်ထူတယ်စိတ်ဖြစ်တယ်အခုကြည့်တော့အရန်ကျဉ်းနေသွားတယ်ကျေးဇူးတင်တယ်ကျဉ်းနေမိပါတယ်အရန်ကိုဝမ်းသာခြင်းနဲ့သွားတယ်။ဘာဖြစ်လို့လဲဆိုတော့စိတ်ဖြတ်ပြီး VOA ကိုခွဲရတော့မလား။အရန်ပူလောင်ရလို့ပါ။အခုတော့စေးရပြီလေ။ ဒါပေမဲ့ကျန်တာတစ်ခုကနေ့စဉ်အစီအစဉ်တိုင်းက tax မရှိတော့အတန်ဖမ်းပြီးပြန်ရတာရှိတော့တစ်နေ့တာအတန်အပြည့်ဝရမှလေအဲ့ဒီနေ့စဉ်အတန်ဖိုင်ရှာရမယ်နောက် handphone အတွက်ကြည့်အောင်မယ်အခုတော့ကျေးဇူးတင်ပါရစေစိတ်တူစိတ်ဆိုးမိတာတောင်းပန်ပါတယ်နော
် handphone အတွက်ကြည့်အောင်မယ်ဆိုလို့ပြီးခဲ့တဲ့သတင်းပတ်ကပဲကျမတို့ handphone အတွက် web စာမျက်နှာအသစ်တင်ပေးလိုက်ပါပြီနော် m.voanews.com/bemis ဆိုတဲ့စာမျက်နှာအသစ်ကဟန်ဖုန်းတွေအတွက်တည်တံ့လုပ်ပေးထားတဲ့စာမျက်နှာဖြစ်ပါတယ်ရှင်။အဲ့ဒီမှာဥလာထွန်းသွားပြီးတော့ဆန်းသက်ကြည့်ပါအောင်နော်။ဒါနဲ့ VOA သောရရှင်တွေ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ဒီအောက်ကမှတ်ချက်ပေးရင်အကွက်မှာရေးလာကြတာလည်းရှိပါတယ်။ဒီထင်းကကျမတို့ဇူလိုင်လပထမပတ်အတွင်းမှာထုတ်လွှင့်ပေးခဲ့တဲ့ဥဟောင်းခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုပြောပြပေးချင်ပါတယ်။ဥဟောင်းခင်ကတရုတ်မြန်မာအကြက်တဲဆိုပြီးတော့သတင်းသုံးသက်ချက်တင်ဆက်သွားတာမှာဒီသောရရှင်ကအင်တာနက်ပေါ်မှာကျမတို့တင်ထားပေးတဲ့စောင်းမကိုဖတ်ပြီးတော့အရန်ကျေးဇူးတင်ပါတယ်လို့ပြောလာပါတယ်
။ဒီစာရေးတဲ့သူကိုကျွန်တော်အရန်ကျေးဇူးတင်ပါတယ်။အကြောင်းကတော့မြစ်ဆုံအကြောင်းကအမှန်တမ်းရေးပြလို့ပါပဲ။ကျွန်တော်သဘောကိုနည်းနည်းလေးပဲပြောမယ်နော်။မြစ်ဆုံစီမံကိန်းကိုလုံးဝရပ်တန့်ပြီးတော့ရော်ကြီးကိုအနောက်နိုင်ငံစီကူညီတောင်းပြီးကူညီစေပါ။မဟုတ်ရင်တရုတ်ကတနည်းမဟုတ်တနည်းနဲ့သူလုံးမှာပဲ။မြင့်ဆုံကိစ္စနဲ့တရုတ်ကိုပြီးပိုင်ဘာမှမပတ်သက်စေချင်ပါဘူးတရုတ်ပြောင်းလဲဖို့ကျွန်တော်တို့ဖျားသခင်စီဆူတောင်းပါတယ်တရုတ်ကဖျားသခင်ကိုမနိုင်ပါဘူးကျေးဇူးတင်ပါတယ
်ဥဟောင်းခင်ရဲ့စနေနေ့သုံးသက်ချက်အစီအစဉ်နဲ့ပတ်သက်ပြီးတော့သောရရှင်တွေတော်တော်လေးတုံ့ပြန်ရေးသားလာကြတာတွေ့ရသလိုစနေနေ့တိုင်းတင်ဆက်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့လည်းဓာတ်ရိုက်ကိုယ်တိုင်ပါဝင်ပြီးတော့မဆွေးနွေးလိုက်ရတဲ့သောရရှင်တွေကအစာရေးပြီးတော့နောက်ပိုင်းမှာသူတို့ရဲ့ထင်မြင်ယူဆချက်တွေဒီအစီအစဉ်နဲ့ပတ်သက်ပြီးတော့သူတို့ဆွေးနွေးကြတာတွေကိုရေးလာတတ်ကြတာပါထာဝရသောရရှင်မောင်တမာတိက
ဦးကျော်စံသားခင်ဗျာဩဂုတ်လ25ရက်စနေနေ့ညပိုင်းထုတ်လွှင့်သွားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာရခိုင်ပြည်ရေးဆွေးနွေးသွားသူအများစုဟာမျက်တရုံမကပြူသဘောဆောင်တဲ့ဆွေးနွေးမှုတွေပြုလုပ်ခဲ့ကြတာဖြစ်လို့အင်တာနက်နားထောင်လို့ကောင်းပါတယ်နောက်ထပ်လဲဆွေးနွေးအောင်မယ်ဆိုလို့ကြိုးစားပါတယ်ခင်ဗျာဒေါ်ဆန်းစုကြည်အကျက်ရအောင်နဲ့ INTP ကိုကလဲစားချေဖို့ USDP အစွန်းရောက်တီကစတင်လှုံ့ဆော်ခဲ့မှုနိုင်ငံပိုင်သတင်းစာကတခါမွတ်စလင်ကလားများပြည်တွင်းနေအစ္စလင်ဘာသာဝင်များစသဖြင့်နှိမ့်ချခွဲခြားခေါ်ဆိုရေးသားပြီးအစင်းကိုဗိမ့်တက်ပေးမှုတခါတမန်တော်ကြီးကဘင်္ဂလီရိုဟင်ဂျာတွေကိုခြံခတ်ပြီးတတိယနိုင်ငံကိုပို့မယ်ဆိုလို့နိုင်ငံတကာကပတ်သက်လာရပုံနဲ့ကြောက်ထက်ကြကန်ဒီလက်တလုံးအလိုမှာကတင်လက်ရှိတဲ့တက်မတော်ဒီဒီချိန်တော့နောက်ကျပြီးမှရောက်ရှိလာပုံတွေဟာအတိတ်ကကြားတဲ့အခြေခံအကြောင်းရင်းတွေဖြစ်ကြောင်းပေါ်လွင်သွားပါတယ
်။ဒါကတော့အောဂုတ်လကွန်မိုင်းတော့ဟာဥကြောင်စံသားဆွေးနွေးတင်ဆက်သွားတဲ့စနေနေ့တိုင်းရဲ့လေးလိုက်အစီအစဉ်ကိုနားဆင်ပြီးတော့သောရရှင်မောင်တမာတိရေးလာတာဖြစ်ပါတယ်ရှင်။ Happy New Year စီစနေနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေမှာတော့မကွေးတိုင်းဒေသကြီးအထက်မင်းလာမြို့နယ်မြေချားရွာကထဏောင်းရိပ်သူညိုစုက VOE ကတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတစ်ခုနဲ့ပတ်သက်ပြီးရေးလာတာဖြစ်ပါတယ်
။ VOE ဝိုင်းတော်သားအလုံးကိုအစင်ထာဝရရှင်လန်းချမ်းမြေပါစေလို့ဆုတောင်းမေတ္တာပို့သလျက်ပါ။ VOE ကိုအမြဲတမ်းလဲနားထောင်ပါတယ်။မြန်မာပြည်ကပေးစာများသုတဆောင်လေအမေရိကန်တခွင်အမေရိကန်တခွင်ဆိုလို့ပြောရအောင်မယ်။အဲ့ဒီအစီအစဉ်မှာလေသင်မင်းတမန်တောင်ကြားအကြောင်းပြောပြသွားတာအမှတ်တရနားထောင်လိုက်ရတယ်။နားထောင်ရတာအသေးတစ်ထိတ်ထိတ်ရှိလာပေမဲ့တော်တော်တော့စိတ်ဝင်စားမိတာ။နောက်တစ်ခေါက်ကြာရင်အဝေးကနေလှမ်းကြည့်တာမျိုးမဟုတ်ဘဲတောင်ကြားတဲ့အထိသွားကြည့်ရအောင်ပါနော်
။ဒီသောရရှင်ကသုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာသင်မင်းတမန်တောင်ကြားအကြောင်းဒေါခင်ဆိုးဝင်းတင်ဆက်ပေးသွားတာကိုရေးလာသလိုနောက်ထပ်သောရရှင်တစ်ယောက်ကလည်းဒီအစီအစဉ်ကိုနားဆင်ပြီးတော့ဒီအစီအစဉ်ရဲ့အသေးစိတ်အချက်လက်တွေကိုပို့ပေးပါဆိုပြီးတော့စာရေးလာပြန်ပါတယ်။ဒီသောရရှင်နာမည်ကတော့တပ်ဖူးငုံမတာလာပါတဲ့
မင်္ဂလာပါ VOA ရေဖြစ်နိုင်မဲဆိုရင်အကူအညီတစ်ခုလောက်တောင်းမရစေအရင်ကရေဒီယိုနားထောင်တော့က Dead Valley ချောင်းကိုနားထောင်လိုက်ရပါတယ်တော်တော်လေးလဲသဘောကျပါတယ်အရင်လဲစိတ်ဝင်စားမိပါတယ်ရှင်အခုတော့ရေဒီယိုနားမထောင်ဖြစ်တဲ့အတွက်နောက်ဆီဇန်တွေကိုမသိတော့ပါဘူးဒါပေမဲ့မေးပို့တဲ့အတွက်အဆင်ပြေပြေနဲ့ဖတ်ရှုလို့ရပါတယ်အခုကျမကစကားပြောတင်နှန်းတက်နေပါတယ်တင်နှမ်းမှာတိုက်တဲတင်ပြီးတော့ဆွံ့ွေးကြတဲ့အခါမှာ Dead Valley အကြောင်းတင်ပြဖို့စိတ်ကူးလာမိလို့ပါ။အင်တာနက်မှာရှာတော့အချိန်ကြာတာရောနားမလည်တာရောဖြစ်နေပါဗါး။ဒ ဒါကြောင့်မလို့ဖြစ်နိုင်မယ်ဆိုရင်အရင်ကပြောပြဘူးတဲ့ dead belly အကြောင်းကိုမေးပို့ပေးစေချင်ပါတယ်ရှင်။ဓာတ်ပုံ fine တွေပါရမယ်ဆိုရင်ပို့ပြီးတော့ကောင်းပါတယ်။ကျေးဇူးပြုပြီးတော့ကူညီပါနော်
။ဒီတော့ရှင်တပ်ဖူးငုံကိုဖြည့်ချားပေးချင်ပါတယ်ရှင်
။ဩဟုတ်ပြီ။ဒီစာလေးကဇူလိုင်လ25ရက်နေ့ကလေးက email နဲ့ဝင်လာလို့အဲ့ဒီနေ့ကပဲအန်တီပြန်လိုက်တာ။အတန် file တွေရောကြည့်ရမယ့် website internet ဆာမျက်နှာလိပ်စာတွေကပေးပို့လိုက်လို့မတ်တပ်ဖူးငုံကကျေးဇူးတင်တဲ့အကြောင်းဩဂတ်လ5ရက်နေ့ကစာပြန်ထားတယ်လေ။ဘာပဲပြောပြောတုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားထောင်လို့ဒေသနာရဘူးတုဒ္ဒတွေတိုးပွားကြတယ်သိရတော့တင်ဆက်ပေးရချိုးနှက်တာပေါ့ကွယ်။
ရှင်ကားရဲ့ရောင်းချနေတဲ့လူတွေအတွက်စဉ်းစားပေးပါဆိုတော့ရေးလာတဲ့သရရှင်ရဲ့အစာကိုဖော်ပြပေးချင်ပါတယ်သူကဘာမှမဟုတ်ပေမဲ့အရေးကြီးပါတယ်နော်တဲ့သီတာထင်တာမြင်တာသောနေရာတွင်ဖော်ပြစီချင်ပါတယ်တဲ့သူကတော့လမ်းဘေးမှာ DVD နိုင်ငံသားရုပ်ရှင်အခွေရောင်းချနိုင်တဲ့ပတ်သက်ပြီးတော့အစိုးရအရေးယူတဲ့ပုံမှာမကြင်မနဲ့တိုင်တန်းလာတာပါ
နိုင်ငံသားရုပ်ရှင်ရောင်းဝယ်လုပ်ကိုင်စားသောက်နေကြတဲ့သူတွေလမ်းဘေးမှာဒပိုင်းတနိုင်လုပ်ကိုင်စားသောက်နေကြတဲ့သူတွေရိုးရိုးသားသားနဲ့ DVD ခေါ်အခွေအချက်တွေကိုရောင်းချနေတဲ့ဈေးသူဈေးသားတွေကိုအစိုးရလက်အောက်ခံအဖွဲ့တစ်ဖွဲ့ကလိုက်ပြီးတော့ဖမ်းဆီးနေပါတယ်ဗျာ။ရောင်းတဲ့သူတွေကလည်းသူတို့မြန်မာသချင်းခိုးကူခွေတွေနောက်ပြီးတော့ညစ်ပတ်တဲ့ခွေတွေမရောင်းနဲ့ဆိုလို့မရောင်းကြပါဘူး။သူတို့မြန်မာခိုးကူခွေတွေလည်းမရောင်းညစ်ပတ်တဲ့ဟာတွေလည်းမရောင်းကြပါဘူးဗျာ။နိုင်ငံသားရုပ်ရှင်လေးတော့သူတို့ရောင်းကျင်ကြတာပေါ့ဗျာ။ပြည်သူတွေရဲ့တဏှိတာအပန်းဖြေတာလေးကိုပိတ်ပင်သလိုမျိုးဖြစ်နေတယ်။အဲ့ဒါမရောင်းဘူးဆိုတော့စီကံလေးတစ်ခုထားပြီးတော့ရောင်းစီခြင်းနဲ့နိုင်ငံတော်ကမှလည်းသူတို့ပြည်တွင်ကကာမဟုတ်တဲ့နိုင်ငံသားရုပ်ရှင်တွေရောင်းရင်ဖမ်းသလားဖမ်းမယ်တော့မထင်ပါဘူးယာဒီမိုကရေစီဆိုရင်လွတ်လပ်ခွင့်လေးတော့ရတင်ပါတယ်စီကံလေးတစ်ခုနဲ့ပေါ့နော်ကြည်စရာခွင့်မရှိရင်အလုပ်ကပြန်လာရင်အပန်းဖြေဖို့ကျွန်တော်တို့ဘာလုပ်ကြမလဲဘာမှမဟုတ်ပေမဲ့အရေးကြီးတယ်ဗျအဲ့ဒါတည်တာထင်တာမြင်တာသောနေရာများမှာဖော်ပြစီခြင်းပါတယ်ကျွန်တော်တို့ကူညီပါဗျာအကူယုံကြည်မျောလင့်နေပါမယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒီသောရရှင်ကနိုင်ငံတကာမှာလဲသူတို့ပြည်ရင်းကကားမဟုတ်တဲ့နိုင်ငံသားရုပ်ရှင်တွေရောင်းရင်ဖမ်းပါသလားဆိုတော့ဒီကိစ္စကတော့မဖမ်းဘူးလို့ပြောချင်ပါတယ်ရှင်ဒါမဲ့တခုရှိတာကရောင်းချတဲ့သူလည်းမရှိပါဘူးเนาะဘာဖြစ်လို့လဲဆိုရင်ဒီမှာကအဲ့လိုမျိုးရိုးရိုးအခွေကိုလိုင်စင်မရဘဲနဲ့ရောင်းချတယ်ဆိုရင်ဒါခိုးကူးဝေအဖြစ်နဲ့သူတို့ကအရေးယူပါတယ်ဟိုလိုင်စင်မဲ့ copyrightတရားဥပဒေနဲ့ညည်းတဲ့အတွက်ကြောင့်မလို့ထိထိရောက်ရောက်ပြင်းပြင်းထန်ထန်အရေးယူခံရပါတယ်။ဒါပေမဲ့တစ်ခေါက်ကျမညူယောက်မြို့ကိုသွားလေတော့ညူယောက်မြို့လေမှာတော့လမ်းမင်းမှာတရုတ်ပြည်ကလာတဲ့အခွေကိုရောင်းချနေတာတွေ့ရပါတယ်။ရဲလာတဲ့အခါမှာတော့သူတို့ကတိမ့်ပြီးတော့တခြားနေရာကိုထွက်သွားပါတယ်။ရဲတွေကသူတို့ကိုဒဏ်ကြေးရိုက်ပါတယ်ရှင်။အဲ့ဒီဒဏ်ကြေးကလည်းတရားဝင်ရိုက်တဲ့ဒဏ်ကြေးဖြစ်ပါတယ်။ဆိုတော့အဲ့မှာကြွားချတာပါပဲရှင်။ဒီမှာကနိုင်ငံသားအခွေကိုတရားဝင်ရောင်းချခွင့်ရှိပါတယ်။ဒါပေမဲ့လမ်းမင်းမှာ license မရှိဘဲနဲ့တရားမဝင်ရောင်းချခွင့်မရှိပါဘူးရှင်။ဖြစ်ကြတဲ့အဖြစ်ကိုကျင့်နေမယ်လို့မျှော်လင့်ပါတယ်နော်ပြီးခဲ့တဲ့2012ခုနှစ်အတွင်းမှာမြန်မာပြည်ကပေးစာများအစီအစဉ်ကိုရေးလာကြတဲ့အစာတွေကိုပြန်ကောက်နှုတ်ပြီးတော့ဖော်ပြပေးနေတာဖြစ်ပါတယ်ခဏခွဲပြီးတော့ဖော်ပြပေးနေတာဖြစ်ပြီးတော့ဇန်နဝါရီလအစီအစဉ်၄ခုလုံးမှာတင်ဆက်ပေးသွားမှာပါ2013ခုနှစ်မှာလည်း video ကိုစာရေးကြပါအောင်ရှင်တော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်